ဥရောပမှာရောက်နေတဲ့အမေရိကန်ဒုတိယသမ္မတမိုက်ပန်စ်က EU ဥရောပသမ္မတနဲ့ NATO မြောက်အတ္တလန္တစ်စာချုပ်အဖွဲ့တို့နဲ့အမေရိကန်ပြည်ထောင်စုကဆက်ပြီးတော့ပူးပေါင်းဆောင်ရွက်သွားမယ်လို့အမှတ်ခံခဲ့ပါတယ်။တစ်ချိန်တည်းမှာပဲ NATO အဖွဲ့ဝင်နိုင်ငံတွေအနေနဲ့စာချုပ်ထဲမှာသဘောတူထားတဲ့အတိုင်းအဖွဲ့အတွက်ကာကွယ်ရေးအသုံးစရိတ်ကို2019ခုနှစ်မကုန်ခင်တိုးမြင့်ချဖို့အတွက်လည်းအမေရိကန်ဒုတိယသမ္မတကအခိုင်အမာပြောကြားခဲ့ပါတယ်။ဒီကြောင့်တွင်လည်းပတ်သက်လို့ Belgian နိုင်ငံ Brussels မြို့ကနေ VOA သတင်းတောက်မာတာ ဘန်ဒါဝတ်ပေးပို့ထားတဲ့သတင်းကိုမတ်စုမြတ်မွန်ကပြောပြပါမယ်ရှင်
။အမေရိကန်အနေနဲ့ဥရောပနိုင်ငံတွေနဲ့နိုင်ငံရေးအရာရောစီးပွားရေးအရာပါဆက်ပြီးပူးပေါင်းဆောင်ရွက်သွားမှာဖြစ်တဲ့ဆိုတော့သမ္မတဒေါ်နယ်ထရမ့်ရဲ့သတင်းစကားကိုတည်ဆောင်ပြီးဒုသမ္မတမိုက်ပန်စ်က EU ဥရောပသမ္မတနဲ့မြောက်အတ္တလန္တိတ်စည်ရေးစာချုပ်အဖွဲ့ NATO တို့စီကိုတွားရောက်ခဲ့တာဖြစ်ပါတယ်။ NATO အဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ရဲ့ကာကွယ်ရေးအသုံးစရိတ်ကိုတစ်နှစ်အတွင်းမှာတိုးမြှင့်ပါဆိုတဲ့ရာဇသံကိုလည်းအမေရိကန်ဒုသမ္မတပန်စ်ကပါခဲ့ပါတယ်။ဥရောပအနေနဲ့သူတို့နိုင်ငံတွေရဲ့လုံခြုံရေးကိုအလေးထားတယ်ဆိုရင် NATO အဖွဲ့အတွက်အသုံးစရိတ်တွေကိုမျှဝေခံဖို့လိုအပ်တယ်လို့ Belgium နိုင်ငံ Brussels မြို့တော်မှာသတင်းတောက်တွေကိုဒုသမ္မတ Pence ကပြောကြားခဲ့ပါတယ
် The President of the United States and the American people expect our allies to keep their word and to do more in our common defense
ကျွန်တော်တို့ရဲ့ဘုံရံကိုကာကွယ်တဲ့နေရာမှာမဟာမိတ်နိုင်ငံတွေကဂရိအတိုင်းလိုက်နာဖို့နဲ့ပိုးပြီးတော့အားထုတ်ကြဖို့အတွက် American သမ္မတနဲ့အမေရိကန်ပြည်သူတွေကမျှော်လင့်ပါတယ်2019ခုနှစ်မကုန်ခင်တကယ်တိုးတက်မှုတွေမြင်တွေ့လာရဖို့သမ္မတကမျှော်လင့်ထားပါတယ
်အမေရိကန်ဘက်ကစိတ်ရှည်သီးခံစိတ်နှေးပါလာနေပြီလို့လည်းဒုသမ္မတပန့်စ်ကပြောပါတယ်နေတို့အဖွဲ့ဝင်နိုင်ငံတွေအနေနဲ့တနှစ်ပြည်တွင်းအသတင်းထုတ်ကုန်တန်ဖိုး GDP ရဲ့နှစ်ရာခိုင်နှုန်းကိုကာကွယ်ရေးအသုံးစရိတ်အဖြစ်သုံးစွဲရမယ်ဆိုတဲ့သတ်မှတ်ချက်အတိုင်းအခုနှစ်ကုန်ချိန်အထိမလိုက်နာခဲ့ရင်အမေရိကန်အစိုးရဘက်ကဘယ်လိုဆောင်ရွက်မှုတွေလုပ်မှာလဲဆိုတာကိုတော့သူကမပြောခဲ့ပါဘူးအမေရိကန်ရဲ့စီးရေးအရထောက်ပံ့ကူညီအကာအကွယ်ပေးမှုအပေါ်မှာဥရောပနိုင်ငံတွေဘက်ကအားကိုးလာခဲ့တာနှစ်ပေါင်းများစွာကြာခဲ့ပါပြီနေတိုအဖွဲ့ရဲ့အားထုတ်မှုအပေါ်သမ္မတထရမ့်ကမေးခွန်းထုတ်နေပေမဲ့ဥရောပအရှေ့ပိုင်းနယ်စပ်တွေမှာအမေရိကန်တပ်သားတွေဖြန့်ချထားရေးကိစ္စကိုလည်းဆောင်ရွက်နေပါတယ်။အခုလိုနေတို့အဖွဲ့ဝင်နိုင်ငံတွေနဲ့အမေရိကန်ကဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့အာမခံချက်ကိုဒုသမ္မတကပေးခဲ့တယ်လို့ EU ဥရောပသမ္မတနဲ့အမေရိကန်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေဆက်လုပ်သွားဖို့အမေရိကန်သမ္မတသစ်ကအခိုင်အမာဆုံးဖြတ်ထားတဲ့အကြောင်းဒုသမ္မတ Mike Pence ကဥရောပမှာပြောကြားခဲ့ပါတယ်
။ Whatever our differences, our two continents share the same heritage, the same values.and above all the same purpose to promote peace and prosperity through
ကျွန်တော်တို့ကဘလို့ကွဲပြားမှုတွေရှိနေပါစေအမေရိကန်နဲ့ဥရောပတိုက်ဂျာမန်တူညီတဲ့အမွေအနှစ်တွေစံတန်ဖိုးတွေပြင်လွတ်လပ်မှုဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကနေငြိမ်းချမ်းရေးတရားဝါပြောရေးကိုမြင့်တင်မယ်ဆိုတဲ့တူညီတဲ့ရည်ရွယ်ချက်တွေရှိကြပါတယ်ဒီရည်ရွယ်ချက်တွေကြောင့်အမေရိကန်ကဆက်ပြီးတော့လက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ်
American ဒုသမ္မတ Mike Pence နဲ့ EU ဥရောပကောင်စီဥက္ကဋ္ဌ Donald Tusk တို့တနင်္လာနေ့ကတွေ့ဆုံဆွေးနွေးမှုအတွင်းနိုင်ငံတကာနိုင်ငံရေးဇက်ခုံမှဖြစ်နေတဲ့အခြေအနေတွေလုံခြုံရေးကိစ္စနဲ့ EU အပေါ် American အစိုးရသည်ထားရှိတဲ့သဘောထားတွေအကြောင်းကိုဆွေးနွေးခဲ့ကြပါတယ်။ပွင့်ပွင့်လင်းလင်းဆွေးနွေးမှုအတွင်းမှာဥရောပညီညွတ်ရေးအပေါ် American ရဲ့ထောက်ခံမှုအာမခံချက်ရရှိခဲ့တယ်လို့ Mr. Tusk ကဆိုပါတယ်
။ I would like to sayClearly, that the reports of the death of the West have been greatly exaggerated.
နောက်နိုင်ငံတွေမှာစီးလုံးညီညွတ်မှုမရှိတော့ဘူးဆိုတဲ့သတင်းတွေဟာအင်မတန်ချက်ကားဖော်ပြနေကြတာဖြစ်တယ်ဆိုတာကိုကျွန်တော်ရှင်းရှင်းပြောပြရစေ။ညီညွတ်မှုကိုပြပြအောင်လုပ်ချင်သူတွေ Post West အခြေအနေလို့ဆိုပြီးနိုင်ငံဆောင်အဖွဲ့လိုက်ရည်တည်မှုကနေတနိုင်ငံချင်းစီသဘောထားပြသလာကြမဲ့အခြေအနေမျိုးလိုလားနေကြသူတွေကိုသိအောင်ပြောချင်တာကကျွန်တော်တို့ဘက်ကစီးလုံးညီညွတ်မှုမပြိုကွဲစေရဘူးဆိုတဲ့ဂရိတန်တိတ်ထန်နေခိုင်မာနေစေဖြစ်တယ်ဆိုတာပ
ါ EU ဥရောပသမ္မတတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့ဆုံးဖြတ်ချက်ကို American သမ္မတ Donald Trump ကထောက်ခံခဲ့တယ်လို့တခြားနိုင်ငံတွေလည်းထွက်တဲ့ဆိုတာမျိုးပြောကြခဲ့တာကြောင့် EU အဖွဲ့ဝင်နိုင်ငံတွေကြားစိုးရိမ်မှုတွေရှိခဲ့ပါတယ်ဒီလိုအချိန်မှာ EU စီးလုံးရေးကို American ကထောက်ခံတယ်ဆိုတာကို American ဒုသမ္မတကဥရောပမှာအာမခံပြောခဲ့တာဖြစ်ပါတယ် American သမ္မတ Trump အနေနဲ့လာမယ့်ຫນွေဥပေါကြရင် Brussels မြို့မှာကျင်းပမယ့် NATO ထိပ်သီးညီလာခံကိုတက်မယ်လို့မျှော်လင့်ရပါတယ်ရှင်